This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးအာနာရှင်ဘေးတို့ကနေကြင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ31ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုတော့ရန်နိုင်ကတင်ပြပေးသွားပါမယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကုချန်စာပြီး2024ခုနှစ်ဒီဇင်ဘာလ31ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုဒရဇက်ကျွလွန်နေတဲ့ချမ်ပတ်ဆေးအုပ်စုကိုဖြိုခွင်းနိုင်ဖို့အတွက်နှီးပေါင်းစုံနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့အန်ယူဂျီလူ့ခွင့်ရေးဝန်ကြီးပြောကြားတဲ့သတင်းပဲဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုဒရဇက်ကျူးလွန်နေတဲ့အချမ်းပတ်ဆေးအုပ်စုကိုဖြိုခွင်းနိုင်ဖို့အတွက်နှီးပေါင်းစုံနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကဒီဇင်ဘာလ31ရက်မှာဆိုရှယ်မီဒီယာကတဆင့်ပြောကြားလိုက်ပါတယ်။2025နှစ်သစ်ဆေးကူကတော့ရိုးရိုးလေးပါပဲ။ပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုဒရဇက်ကျူးလွန်နေတဲ့အချမ်းပတ်ဆေးအုပ်စုကိုဖြိုခွင်းနိုင်ဖို့အတွက်နှီးပေါင်းစုံနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားပါမယ်လို့ဆိုပါတယ်။အချမ်းပတ်ဆေးအုပ်စုဟာလူပေါင်း6000ကျော်ကိုတပ်ဖြတ်ခဲ့ပြီးလူပေါင်း2000ကျော်ကိုဖမ်းဆီးချုံနှောင်ခဲ့ကအကြမ်းသားနေပေါင်းတသိန်းကျော်ကိုမိရှုဖျက်ဆီးထားပါရခင်ဗျာအခုတခါပခုတ်ကူမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်လိုက်ပါလာတဲ့ကားစောင့်ကြိုတိုက်ခတ်ခဲ့ရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပခုတ်ကူမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်4ဦးလိုက်ပါလာတဲ့ကားကိုမနေ့ကဒီဇင်ဘာလ30ရက်ညနေပိုင်းမှာစောင့်ကြိုတိုက်ခတ်ရမှာကားပေါ်ပါလာသူအားလုံးသေဆုံးပြီးတနက်4လက်ရရှိတယ်လို့ပခုတ်ကူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Young Force UG ကအသိပေးပါတယ်မနေ့ကညနေပိုင်း 6:00 ခွဲကကပခုတ်ကူမြို့စစ်မှုဇုန်ဂိတ်ကမြို့ရင်းကိုပြန်ဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ရဲ့ကားကိုစစ်မှုဇုန်တလန်းအရောက်မှာအနီးကပ်ပစ်ခတ်ခဲ့တာလို့ Young Force UG ရဲ့တောင်းရှိသူကပြောပါတယ်။စောင်းကြိုတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့အမည်ယာရုနဲ့တပ်နံပါတ်တွေကိုတော့မသိရသေးပါဘူး။တိုက်ခိုက်မှုရုပ်သံမှတ်တမ်းအရအဖြူရောင် Hijack အမျိုးအစားကားကိုခြေမုံရေးတနက်ကိုစီကိုင်းအမျိုးသား3ဦးထံမှနေကစောင်းကြိုပစ်ခတ်တာတွေ့ရပါတယ်။အစမပြတ်ပြစ်ခတ်ခံရမှုကြောင့် hijack ကားလမ်းဘေးကိုထိုးရက်သွားပြီးကားပေါ်ကနေစစ်ကောင်စီတပ်သုံး MACD တနက်တွေကိုသိမ်းဆီးရမိတာကိုရုပ်သံဖိုင်မှာမြင်ရပါတယ်။ Young Force UG အဖွဲ့ကထုတ်ပြန်လာတဲ့တပ်ပုံမှတ်တမ်းအရတနက်၄လနဲ့ဂျီပေါက်တွေသိမ်းဆီးရမိတယ်လို့သိရပါတယ်။စစ်တပ်ဝါရဖြန့် Telegram Channel မှာလည်းပခုတ်ကူမျိုးစစ်မှုဆောင်မှာလုံခြုံရေးတပ်ဖွဲ့ဝင်ရဲ့ကားချောင်းမြောင်းတိုက်ခိုက်ခံရပြီး၄ဦးကျသွားတယ်လို့ဖော်ပြကြပါတယ်။တစက်ထဲမှာပဲပခုတ်ကူမျိုးရဲ့လုံခြုံရေးမိကုန်းထုတ်စရာကောင်းနေပြီလို့လည်းဝါရဖြန့် channel တွေမှာရေးသားနေကြပါတယ်။ AR မြင့်နောက်ဘက်ကမ်းမှာရှိတဲ့ပခုတ်ကူမြို့နယ်ဟာစစ်ကောင်စီတပ်ရဲ့နယ်မြေစိုးမိုးမှုကြာဆင်းနေပြီးဒေသတွင်းတော်လှန်ရေးတပ်တွေအားကောင်းလာတဲ့မြို့နယ်ဖြစ်လာတယ်လို့မြန်မာနိုင်ငံအတွက်အထူးကြံပေးကောင်စီ SACM ကထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ။အခုတခါတဝဲခရိုင်တပ်ပေါင်းစုကဥဆောင်ကျင်းပတဲ့အောင်မြင်နှင်းမဲ့ပြစ်ချက်9000ကြီကံပိန်းမျှော်မှန်းရာခိုင်နှုန်းထက်နှဲပါနေလို့တော်လှန်ပြည်သူများအနေနဲ့ပါဝင်ဖို့တိုက်တွန်းတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တဝဲခရိုင်တပ်ပေါင်းစုကဥဆောင်ကျင်းပတဲ့အောင်မြင်နှင်းမဲ့ပြစ်ချက်9000ကြီကံပိန်းမျှော်မှန်းရာခိုင်နှုန်းထက်နှဲပါနေလို့ဒေါ်လန်ပြည်သူများအနေနဲ့ပါဝင်ဖို့တိုက်တွန်းထားပါတယ်။တဝဲခရိုင်တပ်ပေါင်းစုကဥဆောင်ကျင်းပတဲ့အောင်မြင်နှင်းမဲ့ပြစ်ချက်9000ကြီကံပိန်းမှာနှစ်ပတ်တွင်းပြစ်ချက်ပေါင်း25ရာခိုင်နှုန်းရရှိထားတယ်လို့အသိပေးဆိုပါတယ်။ကြာရှိနေတဲ့ရာခိုင်နှုန်းတွေကိုလည်းကံပိန်းကာလတွင်မျှော်မှန်းထားတဲ့တာဂက်ပြည်နိုင်ဖို့အတွက်ဒေါ်လန်ပြည်သူများအနေနဲ့တပတ်တလန်းကနေပါဝင်အားဖြည့်ပေးကြဖို့ဆိုထားပါတယ်။တဝဲခရိုင်တပ်ပေါင်းစုအနေနဲ့စစ်ရေးအရှိန်မြင့်တင်ကတိုက်ပွဲများပေါ်ဆောင်လျက်ရှိတဲ့အတွက်ကြောင့်လိုအပ်လျက်ရှိတဲ့ပြစ်ချက်တွေကိုဖြည့်ဆည်းဖို့အတွက်လိုအပ်တယ်လို့ဆိုပါရခင်ဗျာ ခုဆက်လက်ပြီးနိုင်ငံရေးအကျဉ်းသူမတ်နိုဘယ်အေးအပါအဝင်အကျဉ်းတောင်နဲ့ထောင်ပြင်းမမှာဥပဒေမဲ့တပ်ဖြတ်ခံခဲ့ရသူနိုင်ငံရေးအကျဉ်းသားအကျဉ်းသူ၉ဦးအထိရှိခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်နိုင်ငံရေးအကျဉ်းသူမတ်နိုဘယ်အေးအပါအဝင်အကျဉ်းတောင်နဲ့ထောင်ပြင်းမမှာဥပဒေမဲ့တပ်ဖြတ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားအကျဉ်းသူ၉ဦးအထိရှိခဲ့တယ်လို့ဒီဇင်ဘာလ31ရက်မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်လိုက်ပါတယ်2024ခုနှစ်အတွင်းဖမ်းဆီးခံရပြီးတဲ့နောက်အကျဉ်းတော်အတွင်းနဲ့ထောင်ပြပမှာအမျိုးသား၈ဦးအမျိုးသမီး၁ဦးစုစုပေါင်း၉ဦးဥပဒေမဲ့တပ်ဖြတ်ခံခဲ့ရတယ်လို့ဆိုပါတယ်အဆိုပါတပ်ဖြတ်ခြင်းခံခဲ့ရသူများထဲမှာဝေါ်မျိုးနဲ့တရားရုံးအပြန်မှာမန်နိုဘယ်အေးနဲ့ကိုလေးခွင်းတို့မှာအမှုရင်ဆိုင်နေရစဉ်ဥပဒေမဲ့တပ်ဖြတ်ခြင်းကိုခံခဲ့ရပါတယ်ဒါပြင်ကိုဝင်းတီဟာကိုမင်းသူခေါ်မော်လွေရှမင်းတဝဲချင်းတော်အားတဝဲချင်းတော်တွင်မှခေါ်ထုတ်တက်ဖြတ်ခြင်းကိုခံခဲ့ရပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်ကုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင
်မင်္ဂလာညချမ်းပါ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမှမှာ။မြို့တော်လေးလှုံ့ရှားမှုဟာအဆင့်တစ်ဆင့်ကိုထပ်မံကူပြောင်းတက်လှမ်းနေပြီလို့ယာယီသမရအတီပေးပြောကြားတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။မြို့တော်လေးလှုံ့ရှားမှုဟာအဆင့်တစ်ဆင့်ကိုထပ်မံကူပြောင်းတက်လှမ်းနေပြီလို့ယာယီသမရဒူဝါလက်ရှိလာကအတီပေးပြောကြားလိုက်ပါတယ်။ချင်းညီနောက်ချင်းဘရာဒါဟုဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားမှာယာယီသမရကပြောပါတယ်။ကျွန်တော်တို့ရဲ့လက်ရှိຫນွေဦးတော်လင်းလှုံ့ရှားမှုဟာအဆင့်တစ်ဆင့်ကိုထပ်မံကူပြောင်းတက်လှမ်းနေတဲ့ဖြစ်စဉ်တွေကိုရောက်နေပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့ຫນွေဦးတော်လင်းရဲ့အောင်မြင်နိုင်မှုနဲ့ချင်းပြည်နယ်အတွင်းဆီယနာရှင်စစ်တပ်များကင်းစင်စေရေးအတွက်ချင်းလူမျိုးများအချင်းချင်းကြားတော်၎င်းချင်းလူမျိုးများနဲ့နှိစက်သောအိမ်နီးချင်းလူမျိုးများနဲ့တော်၎င်းပြည်ထောင်စုတိုင်းသားအလုံးကြားသွေးစည်းညီညွတ်ရေးကိုတည်ဆောက်ခါ Federal Democracy ပြည်ထောင်စုကိုအတူတကွတည်ဆောက်နိုင်ဖို့တိုက်တွန်းအပ်ပါတယ်လို့ယာယီသမရကပြောပါတယ်။ဂျမစစ်တပ်ဟာချင်းပြည်နယ်ရှိမြို့အများစုကိုလက်လွတ်ဆုံးရှုံးထားရပြီးရခိုင်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်း၊ပြည်နီပြည်စတဲ့ပြည်နယ်နဲ့တိုင်းဒေသကြီးများမှာလည်းနေမြင်ဆိုးမှုမရှိတော့တဲ့အခြေအနေကိုစိုက်ရောက်နေပါတယ်ရှင်။နေဟောင်းကိုနှုတ်ဆက်လို့နေ့သစ်ကိုကြိုလိုက်ချင်ပါတယ်။နေ့သစ်ကိုအာရင်သစ်တွေနဲ့အောင်မြင်မှုအသစ်တွေရယူဖို့ချီတက်ကြပါမယ်လို့ဝင်းကြီးဒေါ်စင်မအောင်ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။2024ခုပြန်လည်သုံးသပ်ထားတဲ့ Energy နိုင်ငံဆိုင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ရဲ့ IFA ရဲ့သတင်းဆောင်မအတွက်မိကွန်များကိုပြန်လည်ဖြေကြားခဲ့တဲ့သတင်းစကားသမားနေဟောင်းကိုနှုတ်ဆက်လို့နေ့သစ်ကိုကြိုလိုက်ချင်ပါတယ်နေ့သစ်ကိုအရင်သစ်တွေနဲ့အောင်မြင်မှုသစ်တွေရယူဖို့ချီတက်ကြပါမယ်လို့ဝန်ကြီးကဆိုထားပါတယ
်ဒီ2024ခုနှစ်ကစိန်ခေါ်မှုတွေတော်တော်များခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့အဲ့ဒီစိန်ခေါ်မှုတွေကိုလည်းပဲပြည်သူလူထုကနောက်တော်လိုင်းရဲ့အင်အားစုတွေဟာကြံ့ကြံ့ခံကျော်လွားနိုင်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်။အဲ့ဒီနှစ်တစ်နှစ်ရဲ့အသီးအပွင့်လေးအနေနဲ့ရင်နာစရာတွေလည်းရှိပါတယ်။တကယ့်သူရဲကောင်းတွေမှတ်တမ်းတင်ရမယ်သူတွေလာတော်လိုင်းရေးအောင်မြင်သွားတဲ့အခါကျလို့ရှိရင်ကျမတို့သူရဲကောင်းတွေဖြစ်နေမှတ်တမ်းတင်ရမယ်သူတွေလည်းအများကြီးအသက်တွေပြီးသွားခဲ့ကြတဲ့သူတွေရှိပါတယ်။ထို့အတူပဲတပြိုင်တည်းထဲမှာဒီကက်ကဲတွေကိုကြံ့ကြံ့ခံကျော်လွားပြီးတော့အင်အားဖြစ်နေပြောင်းလဲနိုင်ခဲ့တဲ့နှစ်တစ်နှစ်လို့တော့ကျွန်မမြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်ခုနစစ်ဌာနချုပ်ကြီးတွေစခန်းသိမ်းရုံနဲ့မဟုတ်ဘူးเนาะစစ်ဌာနချုပ်ကြီးတွေကိုပါသိမ်းနိုင်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်။နောက်ပြီးတော့ခါကြတော့တကယ်ကိုပေါ့เนาะဒီစစ်ကောင်စီရဲ့အသေးနှလုံးလို့ပြောရမှာပေါ့เนาะအသေးနှလုံးလို့ပြောရမယ်မိမျိုးလို့ပြင်ဦးလုံလုံနေရာမျိုးတွေကိုကျွန်မတို့ချိန်ချောက်လာနိုင်တယ်။လာရှိုးမှာရှိတဲ့စစ်ဌာနချုပ်ကြီးတွေမသိမ်းပိုင်လာနိုင်တယ်။အခုရခိုင်မှာဆိုလို့ရှိရင်ရခိုင်စက္ကကဟိုသိမ်းနိုင်တော့မယ်။ဆိုတော့ဒီအခြေအနေတွေဖြစ်လာစခန်းသိမ်းတာလောက်နဲ့တင်တော်လိုင်းအင်အားစုတွေကဒါကိုအောင်မြင်မှုလို့မမြင်တော့ဘူး။ဒါစစ်ဌာနချုပ်ကြီးတွေကိုပါချင်းချောက်သိမ့်ပိုက်လာနိုင်တဲ့အထိအောင်မြင်မှုရလာတဲ့နှစ်တစ်နှစ်လို့ပြောလို့ရတယ်။ဒါဒီစိန်ခေါ်မှုတွေကိုကျမတို့ခွန်အားဖြင့်ပြောင်းလဲပြီးတော့အောင်မြင်မှုတွေဖြစ်ပြောင်းလဲနိုင်ခဲ့တဲ့နှစ်တစ်နှစ်လို့ပြောလို့ရသလိုတရားမျှတမှုနဲ့ပတ်သက်လို့ရှိရင်လည်းဥပမာဟာလာဒါကျမတို့စောင့်စားခဲ့တဲ့အရာပဲပေါ့နော်ဒီ ICC ဒီ Prosecutor Office ကနေပြီးတော့ဂျမ်ဖက်စစ်ကောင်စီကိုစစ်ကောင်ဆောင်ကိုဖမ်းဝရန့်ထုတ်ခွင့်ရှောက်ထားတဲ့ကိစ္စမျိုးတွေပေါ့နော်ဒါကကျမတို့အာနာသိမ့်မိကာစားတွေကစတင်ပြီးတော့ ICC ICJ နဲ့ပူးပေါင်းဆောင်ရွက်တယ်အဲဒီမှတ်တမ်းတွေပြုစုတယ်စရှိဖြစ်ပေါ့နော်ပူးပေါင်းဆောင်ရွက်ခဲ့တဲ့အဲကျမတို့ကြီးပဲတော့မဟုတ်ပါဘူးတကယ်တကယ်အကြတော့ advocacy group တွေလူခွင့်ရေးအဖွဲ့တွေအဲဝန်ကြီးဌာနအစုံပေါ့နော်အဲဒီလိုမျိုးပူးပေါင်းဆောင်ရွက်ခဲ့ကြတဲ့ရလက်အဖြစ်နဲ့တော့ဒီနှစ်ထဲမှာဒါမြင်ရတယ်ဆိုတဲ့အနေထားရှိပါတယ်သူတို့2025ကတော့ကျမတို့ဒီ 2024ခုနှစ်ကရခဲ့တဲ့စီးရေးအောင်မြင်မှုတွေနိုင်ငံရေးအရရရှိခဲ့တဲ့သဘောတူညီမှုတွေရှိပါတယ်။ကျမတို့ဒေါ်လာအင်အားစုတွေကြားထဲမှာပေါ့နော်။ဥမာ2024ခုနှစ်ဇန်နဝါရီလ31ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ joint statement ပေါ့လေ။ joint statement မှာပါတဲ့အချက်တွေအဲ vision တွေဒီကိုကျမတို့အကောင့်ထဲပေါ် extension ပေါ့လေ။ဒီမူဝါဒပိုင်းဆိုင်ရာတွေမဟုတ်ဘဲနဲ့ implementation ပိုင်းဆိုင်ရာမှာပါကျမတို့ပို့ပြီးတော့ရင်းရင်းနှီးနှီးနက်နက်ရှိုင်းရှိုင်းအဲဆွေးနွေးညှင်းခုံရင်းနဲ့မှသဘောတူညီမှုတွေပိုရလာတယ်အဲ trust level တခုထိရောက်လာတဲ့နှစ်တစ်နှစ်လို့တော့ပြောလို့ရတယ်အဲ့တော့ဒီ2025ခုနှစ်ခါခုနကျွန်တော်တို့စီးရေးရအောင်မြင်မှုတွေနိုင်ငံရေးအရပြင်ဆင်မှုတွေကိုဟိုပေါ့နော် advance လုပ်ပြီးတော့ပို့ပြီးတော့အရေးကြီးတဲ့နိုင်ငံရေးအရအချိုးအကျနိုင်ငံရေးအရအောင်မြင်မှုနိုင်ငံရေးပန်းတိုင်အနေနဲ့သွင်ပြောင်းနိုင်မဲ့နှစ်တစ်နှစ်ဖြစ်လာဖို့တော့ကျွန်တော်တို့မျော်လင့်နေအဲ့ဒီလိုဖြစ်အောင်လဲကျမတို့စူးစမ်းအားထုတ်သွားကြဖို့အာတန်ဋိဌာန်ပြုပါတယ်လို့ကျမအနေနဲ့အဖြေကြားခြင်းပါတယ်ကျေးဇူးတင်ပါတယ
်2024ခုနှစ်တော်လိုင်းအခြေအနေကိုသုံးသပ်တာဟာတော်လိုင်းအင်အားစုတွေအကုန်လုံးရဲ့ပူးပေါင်းဆောင်ရွက်မှုပြည်တွင်းပြည်ပပြည်သူလူထုတရားလုံးရဲ့ပါဝင်ထောက်ခံမှုဆွတ်လွတ်နှင်နာခံမှုတွေပါဝင်နေတဲ့တော်လိုင်းရဲ့တစ်စုံလုံးရဲ့အောင်မြင်မှုကြာရှုံးမှုတွေပြန်လည်သုံးသပ်မှတ်ချက်ပြုတာပဲဖြစ်ပါတယ်ဒါဟာ energy ရဲ့လှုပ်ဆောင်ချက်တွေနဲ့အစိုးရဖွဲ့ review နဲ့ကွာခြားပါတယ်ဆိုရဖွဲ့ရဲ့2024 review ဆိုရင်တော့အားနည်းချက်အားသာချက်တွေကျေပြန့်ပါတယ်လို့ Energy နိုင်ငံခြားဥညီဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကသုံးသပ်ပြောဆိုထားပါတယ်ရှင်။ရင်းမှုမျိုးနယ်အတွင်းရှိစာတင်ကျောင်းလေးကျောင်းတွင်ပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပခဲ့တဲ့တဲ့ရင်းကိုလည်းတင်ပြပေးပါမယ်။ရင်းမှုမျိုးနယ်အတွင်းရှိစာတင်ကျောင်းလေးကျောင်းမှာပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာအသိပညာပေးဟောပြောပွဲတွေကျင်းပခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ30ရက်တင်စားတက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကအတည်ပြုထုတ်ပြန်ပါတယ်။မြို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့မြို့မြို့နယ်တင်စားတက်စီမံအုပ်ချုပ်မှုဖွဲ့နဲ့သခိုင်းမြို့နယ်တင်စားတက်စီမံအုပ်ချုပ်မှုဖွဲ့တို့ပူးပေါင်းပြီးမြို့မြို့နယ်အတွင်းရှိစာသင်ကျောင်းလေးကျောင်းတွင်ပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပခဲ့ရမှာကျောင်းသားကျောင်းသူ200ကျော်ကတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ကျောင်းသားကျောင်းသူများတွေကျောင်းသုံးဗလာစာအုပ်နဲ့ပေါ်ပင်များလှူဒန်းပေးအပ်ခဲ့တယ်လို့လည်းသိရပါတယ်ရှင်။မြန်မာနိုင်ငံရဲ့ပုံမကောင်းမွန်သောအနာဂတ်စီကိုရှောက်လန်းတဲ့ခီးမှမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံနေနဲ့ဆက်လက်ပံ့ပိုးကူညီသွားမယ်လို့ဆိုတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့ပုံမကောင်းမွန်တဲ့အနာဂတ်စီကိုရှောက်လန်းတဲ့ခီးမှမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံနေနဲ့ဆက်လက်ပံ့ပိုးကူညီသွားမယ်လို့ဆိုပါတယ်။ဒီဇင်ဘာလ31ရက်မြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံအကြီးအကဲဖြစ်သူ Helena Storm ရဲ့တိတိကူစုမုံကောင်တောင်းဆိုစကားမှဆိုထားပါတယ်ပြီးခဲ့တဲ့နှစ်တွေမှာစိန်ခေါ်မှုများစွာရှိနေခဲ့ပေမဲ့မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့စဉ္ညံခံနိုင်စွမ်းနဲ့ဇွဲလုံးလာတွေကြောင့်ကျွန်မအနေနဲ့အင်မတန်မှအားတက်ခဲ့ရပါတယ်2025မှာမြန်မာပြည်သူပြည်သားများအားလုံးအတွက်ငြိမ်းချမ်းရေးကိုဦးတည်ပြီးအခက်အခဲတွေအားလုံးပြေလည်ကာခွင့်လန်းကောင်းမြတ်ရရှိနိုင်ပါစေလို့တောင်းဆုပြုလိုက်ပါတယ်မြန်မာနိုင်ငံရဲ့ပုံမှန်ကောင်းမွန်သောအနာဂတ်စီကိုရှောင်လန်းတဲ့အခီးမှာမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံနေနဲ့ဆက်လက်ပံ့ပိုးကူညီသွားမယ်အကြောင်းကိုလည်းကတိကဝတ်ပြုပါတယ်လို့ဆိုထားပါတယ်ဂျမစစ်တဲ့ရဲ့ဆီယနာသိမ်းမှုကိုလက်မခံနိုင်၍နိုင်ငံတကာအစိုးရများဟာစီအုပ်စုကိုတန်တမန်ဆက်ဆံရေးပိုင်းမှာရှော့ချခဲ့ကြပါတယ်ရှင်။မန္တလေးဒေသလူသားစာနာပတ်မှုမှုအတွက်ရေးပေါ်စီမံခန့်ခွဲရေးကော်မတီမန္တလေး EMC နေနဲ့2024တနှစ်တာအတွင်းသိန်း3000ကျော်ကူညီနိုင်ခဲ့တဲ့တရင်ကိုတင်ပြပေးပါဦးမယ်။မန္တလေးဒေသလူသားစာနာပတ်မှုမှုအတွက်ရေးပေါ်စီမံခန့်ခွဲရေးကော်မတီမန္တလေး EMC နေနဲ့2024တနှစ်တာအတွင်းသိန်း3000ကျော်ကူညီနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီဇင်ဘာလ30ရက်မှာမန္တလေးမြို့မှာတက်ကြွလှုပ်ရှားသူမအေးမြင့်အောင်ကဆိုထားပါတယ်။မန္တလေးဒေသလူသားစာနာပတ်မှုမှုအတွက်ရေးပေါ်စီမံခန့်ခွဲရေးကော်မတီမန္တလေး EMC အနေနဲ့2024တနှစ်တာအတွင်းသိန်း3000ကျော်ကူညီနိုင်ခဲ့တယ်လို့ပြောရမယ်။ဒါဟာကိန်းဂဏန်းအဖြစ်များတယ်ဆိုပေမဲ့တောင်းချီပြီးဒုက္ခရောက်နေတဲ့ဆေးဘေးရှောင်ပြည်သူတွေအတွက်လိုအပ်ချက်အလုံးကိုပြည့်ပြည့်ဝဝဖြည့်ဆည်းနိုင်ခြင်းမရှိသေးပါဘူး။နာမည်2025ခုနှစ်မှာဒီထက်ပိုယုံနိုင်ကြဖို့ပြည်တွင်းပြည်ပအသီးသီးကတော်လန်ပြည်သူတွေရဲ့ထောက်ပံ့အားကိုမန္တလေးဒေသအတွက်မျှော်လင့်နေပါတယ်လို့ဆိုထားပါတယ်။လက်ရှိမှာဂျမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မြင်းကျန်ခိုင်နဲ့ပြုံးလင်ခိုင်တို့မှာရပ်သားထိခိုက်သေးဆုံးမှုတို့ရှိနေတယ်လို့သတင်းရရှိပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဇန်နဝါရီလ1ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံထပ်ပိုင်းနဲ့အလဲပိုင်းတို့တွင်အနောက်မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံထပ်ပိုင်းနဲ့အလဲပိုင်းတို့တွင်ညပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူနေနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။ ်မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းတွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နှင့်ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အထင်အတင်ဖြစ်ထွန်းနိုင်ပါသည်။မိုးအခြေအနေမှာရပြည်လုံးတွင်တိမ်အထင်အတင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရံဘက်တွင်လေသည့်မြောက်ရှိဘက်မှတနိုင်၅မိုင်မှ၁၀မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါသည်။မုတ်တမခွေနှင့်တနင်္လာကမ်းရံဘက်တွင်လေသည့်အရှိမြောက်ဘက်မှတနိုင်၁၀မိုင်မှ၁၅မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်အတင့်ရှိနိုင်ပါသည်ရှင
်။ Video Energy မှဆက်လက်တန်းလှည့်နေပါသည်။ခုဆက်လက်ပြီးတော်လင်းကဗျာကဏ္ဍမှာလူကဗျာရေးသားထားတဲ့အမှန်တရားအခေါင်းများလို့အမည်ရတဲ့ကဗျာလေးကိုຫນွေဦးမိုးကရုပ်ဖတ်ပေးပါမယ်ရှင်
။အမှန်တရားအခေါင်းများမဆိုင်သလိုနေကြရင်ဆိုင်လာတယ်။မတိသလိုနေကြရင်တိလာတယ်။ तू လည်းမဆိုင်သလိုနေမှာပါ။ငါလည်းမဆိုင်သလိုနေမှာပါ။ तू ဖြစ်လဲမကူ။ငါဖြစ်လဲမထူး။အတူတူနဲ့အနူနူပဲတဲ့။မြေသူမပြုတ်မမိမှုဝတ်ကြွေးလားစုတ်ကြေးလားစမတွေးတော့တဲ့အုံနောက်တွေမှုဈေးကောင်းရောင်းရင်အမှန်တရားအခေါင်းများဈေးတက်နေပြီ၆တာနဲ့နဲ့ကြောက်တာကဲကဲအပြောက်ရှာပုံတော်ထွက်ခဲ့တတ္တိမင်းဘမလေးဒီရေဒီလေနဲ့ဒီမိုးဒီလူတွေကိုပဲကွက်လို့ရွာတယ်အကြောင်းကံရင်ဆုံးလူကပြ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ဆက်လက်ပြီးမျက်မှောက်နိုင်ငံရေးဆောင်မကဏ္ဍကိုနားဆင်ကြရပါမယ်ကဘာတိုင်ဆုံးမောင်စစ်မုံရေးသားထားတဲ့နပခမကပ္ပစသို့လို့ညီရတဲ့ဆောင်မလေးကိုတော့လူလက်နှွေဦးကဖတ်ကြားပေးมาဖြစ်ပါတယ်ရှင
်နပခမကပ္ပစသို့နခခငါးကနေထွက်ပြေးပြီးအင်္ဂလာဒိရှ်ဘက်ကန်းကူဖို့စောင့်နေတဲ့တမ22တမမှုဘိုးမှုကြီးအောင်နေမျိုးတော့ကိုမိုင်းကိုနင်းပြီးတည်သွားတဲ့မင်းနဲ့မှချစ်တဲ့အဲလေမိုင်းနဲ့မှလစ်တက်ပြီပေါ့တေပုံကလည်းသွေးထွက်လွန်တေသွားတာတဲ့သူ့ရာနတ်တိဆေးရုံမရှိဘဝဆိုးအမေအသေးအတန်ခုခံတိုက်ခတ်ရင်တေသွားသလားမှတ်တယ်ခိုးရပါတိုက်ရပါရွှေတော့ငွေထုတ်တွင်နဲ့ဆိုကိုအေအေကအဲ့ဒီကာလဒါနလေးကိုအမျှတော့ဝေပေးလောက်ပါရဲ့သူများတွေစီဓမြတိုက်ဆေးရုံတွေပုံကျဲဆရာဝန်တွေထောင်ချဆေးဝါးမသွင်းရအောင်ပိတ်ဆို့လူပတ်တက်ခဲ့တာတွေတထိုင်တဲ့အကြည်ဆက်သွားသလားတော့ထင်ရတပိတ်ကာလလူငယ်လေးတွေကိုစစ်ကြောရေးတင်ညှင်းဆဲတက်ဖြတ်ရခိုင်စစ်ပွဲမှာလူသားတတိုင်းတွေလှုပ်အငတ်ထားတက်ဖြတ်လာတဲ့စကခ15စကခမှုအဆတ်သားတပည့်ဘူမှုချုပ်တူရင်ထွန်းဆိုတဲ့အယုဒ္ဓမာကောင်လဲအခုတော့သူငရဲမိနဲ့သူလောင်မြိုက်နေရောဗောအလက်အတုံကိုကျွေးအဲ့လိုတောင်ကုတ်စကခကြာသွားတော့ဒီဓာတ်ကစတဲ့ပုတ်လို့ရိုက်နေပြီးဘာလို့လို့ဘာကံရမှမသိရရချေဖို့ပြင်ဆင်နေကြတဲ့ဒီသူကိုဒုက္ခပေးတာနဲ့ရရချေတာပဲတတ်တာလေသူတို့စီကတိမ့်လို့ရတာဆိုလို့အင်းနဲ့ဂါထာစာရွက်ချီးပဲလို့တော့ဘိုးချုပ်ထွန့်မြတ်နိုင်ပြောခဲ့သေးတယ်ကိုဒီဓာတ်ကစစီစည်ရေးမကုဆက်လာရေးအတွက်အထက်ဆင့်ဆင့်ညှိနှိုင်းရရချေဖို့လုပ်နေကြတဲ့ခွက်လက်ကြနေတဲ့ကျန်နာကြီးမအလာကိုတိုင်လာပြီးရရချေမယ်အမေပြေဝင်ပြေထွက်ဆိုပြီးပြေတက္ကစမကြဘူးကတတ်သဘောရအရေးကြီးတဲ့စစ်ရေးပိုင်းကိုလည်းမရှိတဲ့အင်အားတိုးချက်အေအေကဘဲစီနေမယ်မသိဘူးပြေတက္ကစကတော့တော်တော်တုံလှုပ်နေပြီဆိုကပဲရှမ်းမြောက်တစ်ခုလုံး30နှစ်ခွန်နဲ့အုံနေတုန်းကဆိုစောက်ယူချုပ်ကြီးကိုတိုင်းမြောက်ရှင်သုံးကောင်ကိုနိုင်ရတော်ကြာစောက်ထိုးဆွဲပြီးမှတော်တယ်လှုပ်ပေးတဲ့ရရရာနဲ့တိုင်းနဲ့ပြည်နယ်14ခုလုံးအော်မနေရအောင်အော်အော်14ကောင်ကိုလွတ်တဲ့ရရရာလေးလုတ်ခဲ့သေးတာလေအဲ့လိုအောင်ကျူကျူခေါင်းဆောင်နဲ့ဥကြောင်ကြားတက်ဒီပွဲမှာအမြင့်မပြတ်ရင်ဘယ်ပွဲအမြင့်ပြတ်မလဲကြာပြောက်ကြောက်ပြမယ်ဆိုပြစရာကိုအေးအေးလက်ထဲရောက်သွားတဲ့တောင်ကုန်းနဲ့ပြည်က114မိုင်ပဲဝေးတော့တာလေစကားမဆက်စွတ်သုံးမကြလို့ပြုတ်သွားတဲ့ကာဝန်ကိုဒုဝန်ချုပ်ကြီးနေရာပို့ထိမ့်သိမ့်လိုက်တော့ဒုဝကခက6ရောက်ဖြစ်သွားလို့ရောင်60နဲ့စောက်ပေါ်တက်တိုက်ဆိုပြီးတက်ထဲမှာဟားနေကြတယ်အခုရောင်60မင်းအောင်လှိုင်ကစစ်ဆရာဝန်တွေပါလိုအပ်ရင်တိုက်ပွဲတွေမှာဝင်တိုက်ပေးဖို့ပြောလို့ဆရာဝန်တွေလည်းငါကင်တောက်နေကြပြန်ပါတယ်ဒီကောင်ကတော့သူ့နဲ့သူ့မိသားစုအသက်မှတရက်ပိုးရှိရှိဘသူ့ကိုမဆိုးဆိုင်ဆိုင်မဆိုင်ဆိုင်ထွက်တိုက်ခိုင်းပါပဲစစ်တင်တန်းတက်ထားတဲ့ကောင်တွေတောင်တရစသေးနေတာ စေးတင်တမ်းတက်ထားတဲ့ကောင်တွေတော့မပြောနဲ့ဟော့တယောက်ဟော့တယောက်ကြီးပဲလာမှာအမ်မာလည်းအလံဖြူထောင်တဲ့ဆရာဝန်သူနာပြုတ်တွေအများကြီးစစ်ဆရာဝန်တွေဟာချီလျင်စစ်သားများနဲ့တူနိုင်ငံတော်လုံခြုံရေးအတွက်တဲ့အမှန်ကတော့သူ့မိသားစုလုံခြုံရေးအတွက်ပဲအဲ့ဒါလိုအပ်ရင်စစ်စင်ရေးတာဝန်များကိုပါထမ်းဆောင်ရမယ်လို့မင်းအောင်လှိုင်ကချုပ်တော်မအားလာချင်းမိုးမှွန်လို့တဲ့ပြူလင်ဘိုးတင်တန်းဆင်းဘွယ်မှာလဲပိုလောင်းတွေကိုလိုအပ်ပါကတိုင်းပြည်အတွက်အသက်စွန့်ပေးဖို့လိုတယ်ဆိုပြီးအသက်ကိုဗျောင်တောင်းသေးတာအခုအန်းကြပြီဆိုတော့ပိုဆိုးတာပေါ့လေကာကွယ်ရေးပစ္စည်းစက်ရုံကပါစာ25တန်းနဲ့အကြီးစားစက်ရုံတက္ကစာ4ခုကကောင်းတွေပါပြက်ပြားလှုပ်လှုပ်ဖြစ်နေပြီအခက်မသိရင်သူတို့လည်းထွက်တိုက်ရတော့မယ်လေအဲ့ဒီတဲကကပါစာတပ်ပေါင်း20နီးပါးဟာပသိမ်မုံရွာလမ်းရဲ့တစ်ဖက်တစ်ချက်စီမှာတည်ထားတာသူတို့စီဆင်းလာတော့မှာမဟုတ်လားငဖဲကပ္ပစာ14စေတုထရာကပ္ပစာ20လောင်းရှိကပ္ပစာ25တက်တွေအတိကတိုက်ခိုက်ခံရနိုင်တယ်ကဆွမကပ္ပစာ21ရွှေဘိုးကျွန်းကပ္ပစာ22ပေါက်ကပ္ပစာ24တို့လည်းဖျဲခံရနိုင်တယ်အာနာပါကကြာဆုံးသွားရင်တော်လိုင်းကြီးပူပေါင်းတက်တွေဟာပသိမ်မုံရွာလမ်းဘေးတကျော်ကကပ္ပစာတက်တွေစီကိုရောက်ရှိဖို့ကြားထဲမှာစစ်ကောင်စီရဲ့တိုက်ရင်ဌာနချုပ်အတားအဆီးတစ်ခုမှမရှိတော့ဘဲအလွယ်တကူဆက်လက်ထိုးစစ်ဆင်နိုင်မဲ့အခြေအနေတွေလှချက်ကတော့တောင်ကုတ်ကိုတိမ့်ပိုက်ထားနိုင်တာကြောင့်ရခိုင်ရိုးမှဖြတ်လန်းနောက်တစ်ခုဖြစ်တဲ့ပဒေါင်းတောင်ကုတ်လမ်းပိုင်းနဘေးမှာရှိတဲ့ပဒေါင်းမြို့နယ်ကကပ္ပစ3 5 6 9တပ်တွေဟာလဲတိုက်ခိုက်ခံရနိုင်တယ်ငဖဲကပ္ပစ14နဲ့စေတုထရာကပ္ပစ20တို့ဟာလေရင်ပစ်လက်နက်တွေဖြစ်တဲ့ SAM-16GLA air-to-air missile, laser beam-guided missile တွေထုတ်လုပ်နေတာဖြစ်ပြီးကပ္ပစာ21ကတော့တိုက်လေယူနယ်မှာတပ်ဆင်အသုံးပြုနေတဲ့ 100 kg, 150 kg, 200 kg, 300 kg ဘုံးသီးတွေအတိကထုတ်လုပ်ပေးတဲ့စက်ရုံဖြစ်တဲ့။အဲ့ဒီစက်ရုံတွေမရှိရင်လေတက်လဲခြေပြတ်ပြီးလေမရှိရင်ခြေရလဲပျောက်ရေလဲနောက်ပြီးလေ။အဆိုပြေးစရာမြေမရှိတဲ့မိအောင်လိုင်းလေးခမညာတန်တန်တန်ယုံရှိတော်တာမဟုတ်လားရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဖေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေပ
ါဒီကနေ့ညထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်နောက်ပိုးကင်ဘာသာနဲ့ပတ်စင်သတင်းများကိုတော့နန့်ထီထာမီကတင်ဆက်ပေးပါမယ်ရှင်
နမမကူအနေနဲ့ဆက်ပစုံစုံမမနဲ့ဒီလဆစစီစချောင်းဝိုင်းပတ်တူအန်ယူဂျီလန်ကွေလူပလွန်ရှူစတီလန်ဒူလန်ပနော်လမွန်နိုင်ရအိုင်နိုကပလတ်တမနဲ့ဒီမကနူရထံပွားဘတ်စတလန်ထားစပရလပနော်လဘလကပပလတ်ထားစပရလပနော်ဘိုမွေဒယန်နတီတမီနော်လစပရကန်တကရီနမွေဒါဆစစီစချောင်းဝိုင်းပတ်တူတုံစုတိုင်ပလွန်နေတတမွနီလေးဆွေဆဘယနော်လလာတီစင်ဘတန်တစီလေးဆွေဆဘပါပပလုံးနေနိတောင်နူရခုစင်းလင်းနေလက်ထက်ခုပ်ဘူးယူချံကတန်ရနော်မွေးဒါလာပပလုံးဆူစားပူလပအနိုင်ထသမှုနေချောင်းပလုံးဆူစားကုနာလပတဲ့တိကံဘောတိကံကလောပပလုံးကုနာလပဒေဆဒုဆရာတိုင်းဆပပလုံးဒူယံပူလပထောင်းလောကလောခွေဒါလာစဂီစဘာဝါကဘောင်းပလွေဒါလက်စလန်ယူနော်ဂိုင်အန်ကေဆိုရင်ဆိုပါရွေးဒါနော်လောလေပပလုံးနေတတမှုနိဘပလုစုစားပူလပလူလာထူလူလပလမွဲစခုဒမာချိုင်ဘူစုအဆူကအော်တော့ကလုတန်တိုင်ပြပူတရှာလပရောတောလဆမောဆရှုစခုစကံပခုဒမာတိုင်စံခုလံဘူတအိုင်တန်လပရောအတောစထိုင်လန်ထိုင်စစနုတရဒေစကတလီလူလာလပဒေစဖိတ်ကတာတလူလာထူလူလပရောအဝိဒါအတုမဝိဒါလနိထတမှုနိမမနခုဒမဝိဒါနောအဂိုင်ဒါဘဝိဒါနောလကဆကခွပြတိခယလပဖုံဆပုံနဆကဆမကဆံယအချာမုဆူဆာငိုင်းစကိုင်ဖာဆလဖာအဝိဒါကမတုကဒုနိမဆူဆာဆဘလူခေခောဒေကဒုနိမဝိတိုင်စပုံနာဝိဆအခွင့်ကနိအကနောထထောလမှုဆကနိယထပါဒဝိဒါကဘတော့ကဒုန်မဝေခွင့်ဘူအကဘလခုံလလဖလာအိုက်ဒူချာပေါတရအတူဘတော့ဘောဆပုံအောင်ဆကပ်တကွေတာကတဲ့ကဒုန်မဝေစပွန်ဆာဝေအခွင့်ရကနေကကတတန်တဲ့ဖက်ဒရယ်ဒီမိုကရေစီကဆကကောက်ပလတ်အငတ်တဲ့လမွဲကဆေယူတွေ့ပိကတတိုင်လဖမ်ပေါ လူလာထူရူလက်ဖာယောကနေအကဖိကိပပဝိဒနောအခလလဝိဒနောလလဲနေထသမုနိထပလောဆူစာကုနလက်ဖာလေပလောဆူစာပုလက်ဖာဒဲဆဒဆရာဒဲဆပလောဆူစာဒူယပုလက်ဖာလဲအိုက်ဒိုလမွဲဆူစာစဘလခိခာအခဒဲဆပွန်ဆာဒါဝေကွရူလက်ဖာဒူနိဘဝေကနေတထန်တိုင်ဖေရီဒီမိုကရေစီခဆောက်ခန်ဒူယကနေအကကမခုရန်တိုင်ဆလဆူစာစုဖောက်လက်ဖာယောကထထဝဒလပပောဆပုနောဆကဘထကွေတအကကမခုလတဲ့စနောအကဆူဆာစီဆရှဝဲပဒုနောတုံဆူတလေးဆူဝီဆူပေါ်ယနလစပရလကကရွေးနမွေတာဆူဖတ်တို့စနိုင်းဆောက်ပလောက်တဲ့ပပုံဆောက်ပုံနောဆအဒေါအမေအမျိုးယဘုတကဘထကွေတအကကဒုဆရထဝိဒနောအက KNU ပလန်စနံပတုဆောက်ွက်ထူဝင်နောလလဝိဒနောလစုဖတ်တို့စနိုင်းဆောက်ပလောက်တဲ့ပပုံဆောက်ပုံနောဆအဒေါအမေအမျိုးဘုတကဘထကွေတထောက်လို့ဟကဒုဆရာထဝိဒနောအဂိုက်ကန်ယူပလန်စနပဒူစောကွေထဝင်းနောလဘလုံးနေတတ်သမှုနီပလန်လဝိဒနောလောပဝေတိထာမှုစကနီယာဒနုပဒုဆရာရဲ့ဆေနမွေဒါလပௌဆောက်ပုံနောဆကပ်ထကွေတာကံကမွေလကဒိမအလတိကံပလစုဖတ်ဒုစနိုင်းဆောက်ပလောက်တဲ့လပပௌဆောက်ပုံနောဆအဒေါအမေအမျိုးဘုတုကပ်ထကွေတာထောက်လောကပတုစုဒုစရထိုင်နောကလလမဒနောလလကဒေဘာစကဆနောပဒဆရလစကဆဂိုင်ဒေဆန်ထလဖယောကလအဝေးတိအဒုလွန်ဖတ်တူတဲ့ဒုလွန်ဖူလဖတဲ့အဝေးလဖဘာကောခွေဝိဒနောကလလမဒနောလစပရလကကယနမွေနာလလီထေကိုရီးယားလအမွဲပလေးဆထိုင်စကဘွင်တနေလန်ထေခွေဖပလဘာတိခွေလဖတဲ့လအဝေးတိရင်နောဖူလဖယောသဘာထေဝိဒနောကကိုရီးယားတိကအန်ယူဂျီရှာနလလုံးတို့ထမှုပါတိယဝိဒနောလလက်စကိုက်ထဆရဖုန်ကူလခုယူလာဒဝိဒရိုက်တဲ့ကိုရီးယားကမလပါအတူအတဘာထေဝိဒနောကထထမှုပါတိယဝိဒနောလခြေကျူးကဘယူဖလာစိုက်ထလအမွဲဘူးရင် 737800 ကဘင်တကဘယူရောလလတိစဘနိစကွေတလကောထအထိုက်ထိုက်အောက်ထိုက်တယ်လထိုက်တိကဘွန်ကဝိကဆန်ထိုင်လန်ထိုင်ပလေးဆထိုက်ဆပ်ဖို့ကရနွေးစီရိုက်ကတဲ့ကဘယူပမာဆပ်ဖို့ခူဝါရောပါဝိဒါကောလက်ကဆိုင်လန်လမှုအောင်တော့အထလန်ထွေခွေဝိဒါကောဖောက်ဖမီအန်ထိုက်ဝိဒါနော်လလက်ဖောက်ဖမီအန်ဆွေရောအကြောင်းကဘင်တန်လက်ကဘယူပပမာဆပ်ဖို့နေရအတမောထခွေဝိဒါကောအောက်ထက်ကရနွေးစီခွေကနဘာတိခွေဝိဒါနောဂိုက်ကိုရီးယားစပရစမလန်လဖာနောဒုဖောက်ထဝိဒါနောလစပရလကိုက်တကယနမွေဒါမစမလထိုက်တိကံဘောကဝိပလမွေအလလေးလည်းနေမှာကပ်ပြန်တိကံဖူစီကရောအကဟိုတော်ဝိုက်ထိုင်ဝိဒါခွန်ရောလဘန်ကောက်ခရက်ဘန်ကောက်ခန်ရဲစဝါဒီကံရောဘနောဂိုက်ပတိယဘနောလလေမစမလထိုက်တိကံကောင်ဒုနိဘအလလေးလည်းနေမှာကပ်ပြန်တိကံဖူစီကအကရောဝိုက်ထိုင်ဝိဒါမဟုတ်တဲ့ရှုထိုင်ဝိဒါလဘန်ကောက်ခရစ်စဝရီကံရူပနောဂိုင်အန်ယူတီပမာဆပွဲကနုစမလနထထမဘတ်ရတဲ့စနလမစမလဘန်ကောက်ဝဲပတူနာဆန်ဆာဆဒုံလပလမွဲပမာဆပူစီရရနောအဝေးစီဟုတော်မာထိုက်စပိတ်စမာဘဒုလနောလဒုန်နိမဝေဒာအလိမ့်လိုက်လကပါဆိုက်ဆန်နောအပထုခွေတိုင်းစမိုင်လက်ဖရောအကြောင်းဒဲအဝေးစီကစီလန်ခိုင်ဝေဒစမာအခုကလက်ဖရောအကြောင်းဟုတော်ပြမဆဝိဒကနေငောင်းကရှုထန်တိုင်းစနလုံးလက်စပိတ်စမှာအခိုင်ဖွင့်ရအကြောင်းလေဝိုက်ထံဝိဒမုခွန်လက်ပွင့်ကောက်ခွန်ရစဝရီကံရုံနောအခိုင်ပတိယမနလုံးဣမွေပမဆပူလက်ပါဣမွေဘာထုတ်ခံဖာတိုင်းပမဆပူအခွင့်ရလက်ပါနဘူပကရှုထန်နေဝိဒလာပမဆပူအခဲလို့စမလန်အဖေပနအခိုင်ပဒုနိမဆပဘူရတနလုံးမကနေရတဲ့ဘတ်စလန်ထဆပရလဖနမနာခွေရလလကုနာစဒေမပကမလပါမတူဒုန်ညမစမစဆူဆူပလိုင်ကပစုံစမမနလ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်
San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်